Welcome to the Voice of America in Burmese.
ထင်လာညာကြမှာခင်ဗျာ American ပြည်အောင်စုဟောဆင်နန်ဒီစီမြို့တော် VOA American တန်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိ1.25 25 30နဲ့ dynamometer 190လို့ပြင် VOA Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်ပေးနေပါပြီ။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ရန်လိုင်းကခြေညာပေးတော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ရာတရုတ်နိုင်ငံဝူဟန်မြို့မှာတော့လာပေါင်းများစွာမြို့ဝင်ထွက်တွေပိတ်ထားခဲ့ပြီးတဲ့နောက်အခုခါမှာဖြည်းဖြည်းချင်းပြန်ဖွင့်ပေးလာနေပြီဖြစ်ပြီးတော့ရထားတွေလည်းပြန်ပြီးတော့ပြေးဆွဲနေပြီဖြစ်ပါတယ်။ဒါပြင်အာဏာပိုင်တွေကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုအမြင့်ဆုံးကနေအလေလက်အဆင့်ကိုချပေးလိုက်ပါတယ်။အချိန်ထဲမှာပဲ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာတစ်ဝှမ်းမှာသေဆုံးသူဦးရေဟာစနေနေ့ကအထိ3000ကျော်ရှိသွားပြီဖြစ်ပါတယ်။အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာတော့သေဆုံးသူ2000ကျော်ရှိလာနေပြီးတော့စပိန်နိုင်ငံမှာတော့မနေ့က832ယောက်သေဆုံးခဲ့ပြီးဒါဟာယောဂစတင်ဖြစ်ပွားခြင်းကစလို့စပိန်နိုင်ငံမှာအများဆုံးသေဆုံးတာဖြစ်ပါတယ်။အီတလီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်ရှိသွားပြီဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းသေဆုံးသူစုစုပေါင်းရဲ့3,000,000လောက်ရှိလာပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာယောဂကူးစက်ခံရသူစုစုပေါင်း6,600,000ကျော်ရှိလာပြီးအမေရိကန်ပြည်ထောင်စုမှာတော့ယောဂကူးစက်ခံသူဟာ300,000ကျော်ရှိတာကြောင့်ကမ္ဘာမှာယောဂကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာပါတယ်။ယူရိုပြည်နယ်တစ်ခုထဲမှာလည်းယောဂကူးစက်ခံရသူ9,200ကျော်ရှိပြီးတော့သေဆုံးသူ900ကျော်ရှိတာကြောင့်ယူရိုပြည်နယ်ဟာယောဂကူးစက်မှုအဆိုးဝါးဆုံးနေရာလည်းဖြစ်ပါတယ်ခင်ဗျာ။ဥရောပတိုင်းမှာတော့အီတလီနဲ့စပိန်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဝါးဆုံးဖြစ်တဲ့နိုင်ငံတွေဖြစ်ပါတယ်။အီတလီမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်ရှိပြီးကူးစက်ခံရသူ9000ကျော်ရှိတယ်လို့ဝန်ကြီးချုပ်ဂျီဆပ်ပီကွန်တီကကြေညာပါတယ်။ချိန်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရသူတွေကပြန်ကောင်းလာတဲ့သူ1400ကျော်ရှိတာကြောင့်ယောဂကူးစက်မှုဖြစ်ပွားခြင်းကဆလို့တရက်ထဲမှာအများဆုံးယောဂါပျောက်ခင်းတာဖြစ်ပါတယ်။ဒါပြင်စီးပင်သားရေးအစီအစဉ်လေးအတွက်သုံးမဲ့သွေးစည်းညီညွတ်ရေးရန်ပုံငွေအောက်ကနေအမေရိကန်ဒေါ်လာ 4.8 ဘီလီယံကိုသုံးစွဲသွားမှာဖြစ်တဲ့အတွက်မြို့ဝင်ထွက်တည်နဲ့စီးပွားရေးလုပ်ငန်းတွေပိတ်ထားတာကြောင့်အခက်အခဲတွေရင်ဆိုင်နေရတဲ့ဝင်ငွေနဲ့တဲ့မိသားစုဝင်တွေရဲ့အစည်းအသားတွေအတွက်အစားအစာဗောက်ချာတွေကိုမြို့တော်ဝန်တွေကထုတ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဂွန်တီကပြောပါတယ်။ဒါပြင်သူတို့ကောက်ယူနေတဲ့စစ်တမ်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအရှိန်ကျလာလို့ဖြစ်နိုင်တယ်ဆိုရင်ကျောင်းတွေကိုဧပြီလ3ရက်နေ့မှာပြန်ဖွင့်သွားမယ်လို့ဆိုပါရယ်စပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအမြင့်ဆုံးအထိရောက်လာကနေဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူတွေဆေးရုံကိုဇက်တိုက်ရောက်လာနေတာကြောင့်လဲဆေးရုံတွေအနေနဲ့ကုသပေးနိုင်တဲ့အခြေအနေထက်ကျော်လွန်နေပြီဖြစ်တယ်လို့စပိန်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့နယူးယောက်နယူးဂျာစီနဲ့ကနေဒီကပြည်နယ်တွေကိုအဝင်ထွက်တွေပိတ်ဆို့ဖို့ကိစ္စကိုလှုံ့ဆော်တော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောလိုက်ပါတယ်။အဲဒီပြည်နယ်သုံးခုကပြည်နယ်အုပ်ချုပ်ရေးမှုတွေကဒါကိုလက်မခံပဲပြန်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာကြောင့်သမ္မတထရန့်ကဒီအစည်းအဝေးကိုမလုပ်တော့ဘဲနောက်ဆုတ်သွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒီပြည်နယ်တွေမှာခီးသွွာလာမှုတွေကိုတင်းတင်းကြပ်ကြပ်လှုံ့ဆော်ဖို့ကိုလည်းသမ္မတထရန့်ကညွှန်ကြားလိုက်ပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းအဲ့ဒီပြည်နယ်သုံးခုမှာနေထိုင်ကြတဲ့ဒေသခံတွေအနေနဲ့မလိုအပ်ပဲအပြင်မထွက်ကြဖို့အမေရိကန်နိုင်ငံရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကတိုက်တွန်းထားတယ်လို့ဒုသမ္မတ Mike Pence ကလည်းပြောပါရယ်ဒီပြည်နယ်တွေမှာဗိုင်းရပ်စ်ကူးစက်မှုတွေအမြင့်ဆုံးဖြစ်နေတာကြောင့်သမ္မတ Trump ကအဲ့ဒီပြည်နယ်တွေကိုအဝင်ထွက်တွေပိတ်ပြီးတိစက်ခွဲထားဖို့စဉ်းစားနေတယ်လို့တောက်ကြနေက Twitter ကနေပြောခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းသူ့အနေနဲ့အင်ဂျီရောကကိုရိုနာဗိုင်းရပ်စ်ယောဂတိုက်ဖျက်ရေးအဖွဲ့နဲ့ဆွေးနွေးပြီးတဲ့အချိန်မှာတော့ဒီပြည်နယ်တွေကိုအဝင်ထွက်တွေပိတ်ဆို့တာအစားခီးသွားသတိပေးချက်တွေထုတ်ဖို့ပဲဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာကမ္ဘာတော်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်း86ယောက်ဟာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒီထဲကအများစုဟာဥရောပနိုင်ငံတွေမှာဖြစ်ပြီးတော့အာဖရိကအာရှအရှေ့လေပိုင်းနဲ့အမေရိကန်ပြည်ထောင်စုမှာလည်းရှိတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ်ဒါပြင်မြန်မာနိုင်ငံမှာလည်းအသက်58နှစ်အရွယ်ကုလသမဂ္ဂနိုင်ငံတကာဝန်ထမ်းတဦး COVID-19 ရောဂါကူးစက်ခံထားရတယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂပြန်ကြားရေးရုံးကအတည်ပြုထားပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့အခုခါမှာတော့ကုလသမဂ္ဂဝန်ထမ်းတွေဟာအိမ်ကနေအလုပ်လုပ်နေကြတယ်လို့ဂျူဂျာရိတ်ကပြောပါတယ်နော်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မြန်မာနိုင်ငံကိုလာရောက်နေနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာရာကြီးရဆိုင်ထားမယ်လို့မြန်မာနိုင်ငံသားကြီးဝန်ကြီးဌာနကမတ်လ28ရက်နေ့ရက်စွဲနဲ့ကြေညာလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစီအစဉ်တွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုရည်ရွယ်ပြီးမြန်မာနိုင်ငံကိုတခြားနိုင်ငံအသီးသီးကလာရောက်နေနိုင်ငံသားအလုံးအပေါ်ပြည်ဝင်ခွင့်ဆိုင်ရာယာယီကန့်သတ်ချက်တွေချမှတ်လိုက်တာလို့ဆိုပါတယ်ကျညာချက်အရာမလ29ရက်နေ့ညတကောင်ချိန်ကစလို့ပြည်ဝင်ခွင့်ဗီဇာထုတ်ပေးတာကိုယာယီရက်ဆိုင်မှာဖြစ်ပါတယ်။ဒီကန့်သက်ချက်အရာမြန်မာနိုင်ငံဆိုင်ရာတန်တမန်တွေမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂလက်ရောက်ခံဝန်ထမ်းတွေမြန်မာနိုင်ငံနဲ့အပြန်အလှန်ပြီးဆွေးနွေးတဲ့တင်မွန်နယ်လေယာဉ်ဝန်ထမ်းတွေကလွှဲပြီးတခြားဘယ်ပြည်ဝင်ခွင့်ဗီဇာအမျိုးအစားကိုမှထုတ်မပေးဘူးလို့ဖော်ပြထားပါတယ်။တန်တမန်နိုင်ငံကူးလက်မှတ်နဲ့အထူးနိုင်ငံကူးလက်မှတ်ကင်ဆောင်သူတွေကလွှဲပြီးတခြားဗီဇာတွေထုတ်ပေးမှာမဟုတ်ပဲဗီဇာကင်းလွတ်ခွင့်ပြုထားတဲ့နိုင်ငံတွေကဗီဇာကင်းလွတ်ခွင့်တွေကိုလည်းယာယီရဆိုင်ထားပါတယ်မြန်မာနိုင်ငံဆိုင်ရာတန်တမန်တွေမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလက်ရောက်ခံဝန်ထမ်းတွေအနေနဲ့ပြည်ပနိုင်ငံတွေကသက်ဆိုင်ရာမြန်မာတန်ယုံအဖွဲ့ယုံကောင်စစ်ဝန်ချုပ်ယုံတွေကတစဉ်ပြည်ဝင်ခွင့်ဗီဇာလျှောက်ထားရမှာဖြစ်ပြီးမြန်မာနိုင်ငံလာမယ့်နေ့မတိုင်မီနဲ့လေရင်ပေါ်မတက်ခင်82နာရီအတွင်းရရှိထားတဲ့ COVID-19 ရောဂါကင်းရှင်းကြောင်းဆေးစစ်ချက်အထောက်အထားပြသဖို့လိုအပ်ပါတယ်။မြန်မာနိုင်ငံနဲ့အပြန်အလှန်ပြေးဆွေးနေတဲ့လေရင်သင်္ဘောတွေကလေရင်မှုတွေသင်္ဘောအရာရှိတွေနဲ့တာဝန်ရှိဝန်ထမ်းတွေအနေနဲ့ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ထားတဲ့လမ်းညွှန်ချက်ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဆောင်ရွက်ကြဖို့ဖော်ပြထားပါတယ်။မြန်မာနိုင်ငံကိုမလွဲမရှောင်သာကိစ္စဒါမှမဟုတ်အရေးပေါ်တာဝန်နဲ့လာရောက်ရမယ့်ပြည်ပခီးသွားတွေအနေနဲ့တော့ဗီဇာကန့်သတ်ချက်တွေကနေကင်းလွတ်ခွင့်ရဖို့အတွက်နှိစက်ရမြန်မာတန်ယုံအဖွဲ့ယုံကောင်စစ်ဝန်ချုပ်ယုံတွေကိုဆက်သွယ်အကူအညီတောင်းကြဖို့နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာခီးသည်တင်လေရင်တွေဆင်းသက်ခွင့်ကိုလည်းသတင်းနှစ်ပတ်ကြာယာယီရက်ဆိုင်လိုက်ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတနင်္ဂနွေနေ့မှာပဲကြေညာလိုက်ပါတယ်။COVID-19 ရောဂါကူးစက်မှုကိုဟန်တာဖို့ယာယီအစီအမံဖြင့်မလ30ရက်တနင်္လာနေ့ကစပြီးဧပြီလ23ရက်နေ့အထိနိုင်ငံတကာခီးသည်တင်လေယာဉ်တွေဆင်းသက်ခွင့်ပြုမှာမဟုတ်သလိုအစောပိုင်းခွင့်ပြုချက်ပေးထားတာတွေကိုလည်းပယ်ဖျက်ကြောင်းတနင်္ဂနွေနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဂျိုးဆက်ဝူးကတရုတ်နိုင်ငံကနှင်ထုတ်ခံရတဲ့အမေရိကန်သတင်းတောက်တွေကိုထိုင်ဝမ်နဲ့နေသတင်းယူအလုပ်လုပ်ဖို့ဖိတ်ကြားလိုက်ပါတယ်။ထိုင်ဝမ်ဟာဒီမိုကရေစီနဲ့လွတ်လပ်ခွင့်တို့ရဲ့အလင်းတန်းတစ်ခုဖြစ်ကြောင်း New York Times, Wall Street Journal နဲ့ Washington Post သတင်းဌာနကသတင်းတောက်တွေဟာတရုတ်နိုင်ငံမှာရန်လိုမှုတွေပိုပြီးတော့ကြုံတွေ့ရကြောင်း Twitter မှာရေးသားပြီးတော့ဝန်ကြီးဝူကအခုလိုဖိတ်ကြားလိုက်တာပါ Wall Street Journal သတင်းတောက်၃ဦးရဲ့သတင်းတောက်လုတ်ပိုင်ခွင့်ကိုရုတ်သိမ်းလိုက်တဲ့အကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာခဲ့ပါတယ် American တို့ကတရုတ်မီဒီယာတွေအပေါ်ကန့်သက်ချက်တွေထားလို့လက်တုံ့ပြန်တာလို့တရုတ်နိုင်ငံကပြောပါတယ်ထိုင်ဝမ်နိုင်ငံသားရေးဝန်ကြီးဝူရဲ့ဖိတ်ကြားချက်ကိုသတင်းတောက်တွေကလက်ခံမခံဆိုတာတော့မသိရသေးပါဘူး။ထိုင်ဝမ်ကနေသတင်းယူရင်အစိုးရရဲ့နှောက်ယှက်မှုတွေကကင်းဝေးမှာဖြစ်ပေမဲ့ American ပြည်သက်စိတ်ဝင်တစားရှိတဲ့တရုတ်နိုင်ငံတွင်ကသတင်းတွေကိုအနီးကပ်သတင်းယူဖို့တော့ခက်ခဲသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့အစောပိုင်းမှာမစ္စိုင်းတုံးကြီးစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကျရောက်နေတဲ့ကြားအခုလိုဒုံးကျည်ဆက်သက်ခဲ့တာဖြစ်တယ်လို့ဒုံးကျည်လက်နဲ့ဆန်သက်ထုတ်လုပ်နေတာကိုရက်ဆိုင်မှာမဟုတ်ကြောင်းကိုလည်းပြသခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားတို့အရှိတ်ကန်ယူရန်ကနေပင်လယ်ပြင်နဲ့တာတိုပြစ်ပဲထိန်ဒုံးကျည်နှစင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒုံးကျည်တွေကိုအရှိတ်ကန်ဝန်ဆန်းမြို့ကနေပစ်လွတ်ခဲ့တာဖြစ်ပြီးတော့အကွာအဝေးကီလိုမီတာ230အမြင့်ကီလိုမီတာ30အထိရောက်ခဲ့တယ်လို့လည်းပြောပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတော့ဒုံးကျည်တွေဂျပန်ပိုင်နယ်ထဲမရောက်သလိုတီးတန့်စီးပွားရေးဇုံအတွင်းလည်းမရောက်ခဲ့ကြောင်းပြောပါရယ်ဒီတလာတွင်မြောက်ကိုရီးယားတို့စုစုပေါင်းမစ္စိုင်းဒုံးကျည်6ဆင်းကို၄ချိန်ခွဲစမ်းသပ်ပစ်လွတ်ခဲ့တာဖြစ်လို့တလာတာအတွင်းအများဆုံးစမ်းချိန်ပြင်ပစ်လွတ်ခဲ့တာလည်းဖြစ်ပါရယ်စနေနေ့နောက်ပိုင်းကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်နဲ့ယီမင်နယ်စပ်နားမှာရှိတဲ့ဂျီဇန်မြို့တွေအပေါ်ကိုပစ်လွတ်တဲ့ပေရင်းဒုံးကျည်တွေကိုဂျာပြတ်ဟန်တာပစ်ချခဲ့ရတယ်လို့ဆော်ဒီနိုင်ငံကပြောပါရယ်ဒုံးကျည်အပိုင်းစားတွေထိမှန်ခဲ့တဲ့အတွက်ရီယတ်မျိုးကအရက်သားနှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆော်ဒီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အခုတိုက်ခိုက်မှုဟာအီရန်ထောက်ခံအားပေးတဲ့ဟူသီသဘုံတွေလက်ချက်ဖြစ်တယ်လို့ဆော်ဒီအစိုးရစစ်တပ်ကအပြစ်တင်ထားပါတယ်ရှင်။ ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုပြောပြပေးခဲ့ရပါအခုဆက်ပြီးတော့သတင်းလွှာရေးနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်
COVID-19 ကမ္ဘာကရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာစီးပွားရေးထိခိုက်နေတာတွေကိုကြာကန်ပေးနိုင်မှုဒေါ်လာ2ထရီလီယံကျော်အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအတည်ပြုလိုက်တဲ့အတွက်အမေရိကန်ရောက်မြန်မာတွေလည်းဝမ်းသာနေကြပါတယ်။ငွေသားအကူအညီပါရရှိနိုင်မဲ့ဒီအထောက်ပံ့တွေကြောင့်အခက်အခဲတွေကြားမှာတက်တာရရလိမ့်မယ်လို့လည်းမျှော်လင့်နေကြတဲ့အကြောင်းစူးစီးတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 32,000 ကျော်နဲ့သေဆုံးသူ 2,000 ကျော်အထိရှိနေတဲ့အမေရိကန်ပြည်ထောင်စုမှာအရေးပေါ်အကူအညီဖြစ်တဲ့ဒေါ်လာ 1.2 ထရီလီယံကိုလွှတ်တော်ကနေအတည်ပြုလိုက်ပြီးချက်ချင်းဆိုသလိုပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်တန်းနဲ့ကြီးအလုံးလက်မဲ့ဖြစ်နေရတယ်လို့နောက်ထပ်အလုံးလက်မဲ့တွေလည်းတိုးလာနိုင်တယ်လို့ခန့်မှန်းထားပြီးလုပ်ငန်းတွေအများအပြားပိတ်ထားရတဲ့အတွက်လည်းစီးပွားရေးမှာတိတိတသားအထိနာနေချိန်မှာကြားကန်နိုင်မှုလွှတ်တော်နဲ့အစိုးရကကြိုးပမ်းခဲ့တာလည်းဖြစ်ပါတယ်။ငွေသားအကူအညီပါပါဝင်မဲ့ဒီစီဇန်နဲ့ပတ်သက်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနမှအမှုထမ်းနေသူလည်းဖြစ်အမေရိကန်ရောက်မြန်မာနိုင်ငံသားတွေနှစ်စဉ်ဝင်ငွေအခွန်ပေးဆောင်ရမှာဝန်ဆောင်မှုပေးနေသူလည်းဖြစ်တဲ့ကိုမိုက်ကယ်ကအခုလိုရှင်းပြပါတယ်
။ဘယ်သူပေးမလဲဆိုတော့ဒီအမေရိကန်မှာရှိတဲ့ Social Security ရှိတဲ့လူတွေပေါ့ဖားတဲ့လူတွေပေါ့အထူးသဖြင့် 2018 နဲ့ 2019 မှာ tax ဖားတဲ့လူတွေကိုအစိုးရကကြည့်မယ်ကောဒါမဲ့2019 tax ဖားတဲ့ဦးစံနဲ့2018 tax ကိုကြည့်မယ် income ကိုကြည့်မှာပေါ့ single ဆိုရင်အစိုးရပြောတဲ့9,500 income လာစားရှိနော်အဲ့တို့ပြောရတဲ့1,200ကိုပေးမယ်ပေါ့ married ဆိုရင်တော့3,500 income လာစား3,500ဆိုရင်တော့1,200ကိုပေးမယ်ပြီးတော့ဘယ်လိုပေးမလဲဆိုတာကတော့ tax return ရဲ့ bank account တွေဖြည့်ရင်တော့ direct deposit နဲ့ပေးမယ်ဘဏ်အကောင့်မရှိဘူးဆိုရင်တော့ tax return ရဲ့ဟာ address နဲ့ motive check ကို mail နဲ့ပို့လိုက်မှာပေါ့ဒီကနေစပြီးတော့3ဘတ်ပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကအနေရကြောင့်ရုံးမသွားရတော့ပဲနေအိမ်ကနေပဲအလုပ်လုပ်နေရတယ်အစိုးရဝန်ထမ်းတဦးဖြစ်တဲ့ Virginia ပြည်နယ်ကဒေါ်ဝါဝါနုကလည်းအမေရိကန်မှာအခက်အခဲကြုံရတဲ့အချိန်အကူအညီပေးဖို့ကြိုးပမ်းတဲ့ဒီစီဇန်ကိုကြိုဆိုကြောင်းပြောပါတယ
်အေးအန်တီကလည်းရနိုင်တဲ့အချိန်နေရှိတာပေါ့အနေထားရှိတာပေါ့ तू က up to 75,000 per year ဝင်ဝင်ရှိတဲ့လူတွေကို1,200ပေးမယ်လို့သဘောတူထားတာပေါ့နော်သမ္မတကြီး Trump ကအော်အဲ့ဒီအစီအစဉ်တော့အခုလူတိုင်းကအခက်အခဲတွေဖြစ်နေကြရမလားတချို့ကုမ္ပဏီတွေမှာလုပ်တဲ့လူတွေကြတော့ကုမ္ပဏီရပ်သွားတဲ့အခါကျမှသူတို့ဝင်ဝင်မရှိတော့ဘူးပေါ့နော်အဲ့မှာဗမာတော်တော်များများလည်းပါပါတယ်ဟို gift shop တို့ဘာလို့မှလုပ်တဲ့ဗမာလူမျိုးတွေလည်းအများကြီးရှိတယ်သူတို့တွေကအများကြီးသူထိခိုက်တာပေါ့အဲ့လိုလူမျိုးတွေအတွက် tax ကိုစောင့်ထားတဲ့လူတွေမှန်သမျှကို stimulus money နဲ့သူတို့အထဲမှာဝင်တာပေါ့နော်အများကြီးအထောက်အကူဖြစ်တာပေါ့သူဝင်ဝင်မရှိတဲ့လူတွေအတွက်အများကြီးအဆင်ပြေသွားရတာ
မြောက်ခရိုလိုင်းနာပြည်နယ်ချမ်ပါဟီးလ်မြို့ကကိုအောင်တန်းကလည်းအခုလိုမျိုးအမေရိကန်အစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်မှာအရေးပေါ်လိုအပ်လာချိန်နိုင်ငံသားတို့ရဲ့အခွင့်အရေးနဲ့အညီကူညီစောင့်ရှောက်ပေးမယ့်အစီအစဉ်ပေါ်ကြိုးဆိုကြောင်းနဲ့ပြည်သားစုများတဲ့သူတွေအရေးပေါ်ပေးဆောင်ရမယ့်ငွေကြေးတွေပြည်လည်နိုင်မယ့်အရေးသူကဝန်သားနေပါတယ
်အဲဒီသတင်းကိုတီးပြလိုက်တယ်ဆိုတဲ့ဥစ္စာကြားတဲ့မှာအမတန်လဲဟိုကိုယ့်ရဲ့အခက်အခဲတွေကိုဒီလိုမျိုးရရှိလာမဲ့ဒီဝင်ငွေနဲ့ပေါ့နော်ပြိမဲ့ထောက်ပံ့မှုတွေနဲ့ရရှိလာတဲ့ပုံမှာအမတန်ကြိုးကြပါတယ်ဘာလို့လဲဆိုတော့ဟိုလူတွေမှာစောင့်နေရတဲ့ဒီချိန်မှာဒီယောဂဝေဒနာကြောင့်ကဆိုးကြီးကြောင့်ပေါ့နော်ဟိုအလုပ်တွေလည်းမသွားနိုင်ဘူးစီးပွားရေးအရာလည်းဟာလာဒီလစဉ်ကိုယ်ပြေးရမယ့်အိမ်လားကတွေဖိကျန်တဲ့ကားဝူတွေညီဘူးတွေညီဘူးတွေအစားရှိရဖိမဲ့နေပြေးရမယ့်ပုံမှာဒီလိုရလာတဲ့ပုံမှာတော့နံပါတ်1ဟိုကျော်ကျေးဇူးလက်တင်နဲ့ဝန်လန့်ဝန်တာပဲအဲလက်ရှိကျွန်တော်တို့ရဲ့အစိုးရကောင်တရပေါ့ဗျာဒါအမေရိကန်ရဲ့အစိုးရကောင်တရပေါ်မှာအမတန်ကျေးဇူးတင်ပါတယ
်ကမ္ဘာတဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ 6,800 လောက်ရှိနေချိန်မှာအမေရိကန်ပြည်ထောင်စုမှာတော့ကူးစက်သူက 13,000 ကျော်နဲ့တည်ဆုံးသူ 1,100 ကျော်ရှိနေပြီဖြစ်ကြောင်းဂျွန်ဟော့ကင်းစ်တက္ကသိုလ်ရဲ့တနင်္ဂနွေနေ့အစောပိုင်းထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်နယူးယောက်ပြည်နယ်တခုထဲမှာဒီကူးစက်ခံရသူ 9,000 ကျော်နဲ့တည်ဆုံးသူဟာ900ကျော်ထက်မနည်းရှိနေတာကြောင့်အမေရိကန်မှာအစိုးရဆုံးဒေသတစ်ခုလည်းဖြစ်လာနေပါတယ်ကျမစုမမရှင်
ကချင်လွတ်လပ်ရေးဖွဲ့ KNU လိုင်စာဌာနချုပ်မှာအစိုးရကနေတရားမဝင်တဲ့အကြမ်းဖက်ဖွဲ့လို့ကြေညာထားတဲ့အေရခိုင်လက်နက်ခိုင်ဖွဲ့ကိုလက်မခံဖို့တမတော်ကနေသတိပေးတဲ့အကြောင်းတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြို့တော်မြေကြီးနားမြို့အခြေဆိုင်မြောက်ပိုင်းတန်းစစ်ဌာနချုပ်မပခတိုင်းမှုကနေ KNU အနေနဲ့အေရခိုင်လက်နက်ခိုင်ဖွဲ့ကိုဌာနချုပ်မှာလက်မခံဖို့ကချင်ငင်းချမ်းရေးကျိုးဆောင်တွေကနေတစ်ဆင့်အသိပေးကြောင်းကြားလာတယ်လို့ကချင်ငင်းချမ်းရေးကျိုးဆောင်သူဦးဖြစ်သူဦးလမိုင်ကွန်ကြာကပြောပါတယ်
ကလည်းပဲကျွန်တော်တို့ PCG ကိုဒီလိုက်စာမှာရှိတဲ့ဒီအဖွဲ့အစည်းတွေကိုဒါတမ်းဖက်သဘောနဲ့စမှတ်ပညာလည်းရရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုက်စာမှာမရှိဖို့အတွက်ဆိုပြောခိုင်းတာတော့မှန်ပါပဲသူတို့အနေကတော့ဒီ AAM မှာရှိတဲ့ခါကျတော့အင်းလိုတို့ပိုက်မလို့တော့ပြောတာပဲအင်းလိုလာတိုက်တဲ့ချိန်မှာဒီဌာနချုပ်ဌာနတတ်တော့ဖြစ်တဲ့ပါညာဖြစ်လာမှာဆိုတော့ကြိုတင်ပြီးတော့မှဒါ AAM ကိုလိုက်စာမှာမရှိဖို့အတွက်ထွက်ခွာဖို့အတွက်ကိုပြောဖို့အတွက်ဆိုပြီးတော့အကြောင်းကြားခိုင်းတာပဲဖြစ်တယ်ဗျ
ကချင်ညင်ချင်ရေးကျူးဆောင်ဖွဲ့ကိုမြောက်ဝိုင်းတန်းစစ်စနာချုပ်ကနေခေါ်ယူတွေ့ဆုံပြီးပြောဆိုခဲ့တာပါတကယ်လို့ကန်ဦးနေမြေမှာအေးအေးရှိနေရင်တိုက်ခိုက်မှုတွေရှိလာနိုင်တယ်လို့တိုင်းမှုကနေပြောဆိုခဲ့ကြောင်းဥလမိုင်ကွန်ကြာကဆိုပါတယ်လိုင်စာဌာနချုပ်မှာအေးအေးဖွဲ့ကိုလက်ခံမထားဘူးတမတော်ရက်ဖိအားပေးလာတဲ့ပုံမှာ KIU ပြောခွင့်ရဘူမူကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကချင်ညင်ချင်ရေးကျူးဆောင်သူဖြစ်သူဥလမိုင်ကွန်ကြာကတော့အေးအေးဖွဲ့ဟာ UWSA ဝါသဖွဲ့ဥဆောင်တဲ့ FVNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဖွဲ့ဝင်ဖြစ်တာကြောင့်သူတို့ဖွဲ့အတွင်းဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ
်သူတို့အနေနဲ့ကတော့ FVNCC ဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဆွေးနွေးမှာပေါ့သူတို့သိဆုံးဆွေးနွေးပြီးတော့မှပေါ့သူတို့ပြောမှာဆိုတဲ့အကြောင်းမှပြန်ကျန်လာတယ်
အစိုးရအတန်းနဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင်အေဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါအစိုးရကနေမလ23ရက်နေ့မှာထုတ်ပြန်ခဲ့တာပါတမတော်သတင်းမှထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဥပဒေကြောင်းအရအကြမ်းဖက်ဖွဲ့စည်းနဲ့ပတ်သက်သူတွေကိုအရေးယူဖို့ရရှိတယ်လို့ပြောပါတယ်
ကျန်တဲ့ဖွဲ့စည်းကိုလက်ခံထားတယ်။ကျန်တဲ့ဖွဲ့စည်းနဲ့ပတ်သက်ပြီးအားပြအမြောက်ပြီးဥပဒေထဲမှာရေးထားတဲ့ဟာကိုကတိုက်ရိုက်တော့၎င်းတယ်ဝိုင်းရေ၎င်းအားပြတဲ့ပုံစံမျိုးဖြစ်နေရင်ဒါဒီကံမှာဖြစ်တဲ့ဒီခုနကတည်းကနေတဲ့အခွင့်အရေးဒီဥဒီအကြောင်းအရာနဲ့ညှိနှိုင်းနေလို့ပြောနေဖြစ်ပါလေ။ဒီပြည်တာပဲဖြစ်ပါလေ။
မြန်မာစိုးရနဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေနဲ့ကအေရခိုင်လက်နက်ကိုင်ဖွဲ့ TNL တန်းပလောင်တပ်ဖွဲ့ကုကတပ်ဖွဲ့ MNDAA တို့နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေဟာဖေဖော်ဝါရီလကတည်းကတွေ့ဆုံညှိနှိုင်းမှုရပ်တန့်နေပြီးအခုလက်ရှိ AA ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါထပ်မံကြီးညာထားတဲ့အတွက်ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ဟာခက်ခဲလာမယ့်အခြေအနေမှာရှိနေပါတယ်လက်ရှိမြန်မာနိုင်ငံမှာစတင်ဖြစ်ပွားလာတဲ့ကူးစက်မြန် COVID-19 ဗိုင်းရပ်ရောဂါပိုးကြောင့်အစိုးရနဲ့သမတော်အနေနဲ့တနင်္ဂနွေလုံးထိုးစစ်ရဖို့နဲ့ရောဂါကာကွယ်တားဆီးရေးကိုဝိုင်းဝန်းလှုပ်ဆောင်ဖို့ KNU KN မြူရာစီယွန်ကနေကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကျွန်တော်ကနိုင်ကုန်းအိမ်ပါ။ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့မြန်မာအရေးရှင်တွေကအစီအစဉ်ကိုတင်ပြကြပါတယ်။ကမ္ဘာလဲခီးသွားတွေတန့်ရှင်းအဆင်ပြေစွာခီးသွားလာနိုင်တဲ့2020အတွက်တန့်ရှင်းဆုံးအာဆီယံဆန်ပြမြို့ဖြစ်နေ။မြန်မာနိုင်ငံကမြို့၃မြို့အရွေးခံရတာပါ။အဲ့ဒီထဲမှာကယားပြည်နယ်လွိုက်ကော်မြို့လည်းပါဝင်ပါတယ်။ဒီလိုအရွေးခံရအောင်ဘယ်လိုကြိုးစားခဲ့ရလဲဆိုတာကိုသိရဖို့ကျွန်မခင်မျိုးသက်ကကယားပြည်နယ်ဟိုတယ်နဲ့ခီးသွားဝင်ကြီးဦးမော်မော်ကိုလွိုက်ကော်မှာတွားရောက်တွေ့ဆုံမေးမြန်းခဲ့ပါတယ်။
ဝင်ကြီးဦးမော်မော်ဒါခုလိုမျိုးဗီဒီယိုမှာဖြည့်ကြပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ။ဆရာအခုကျွန်မတို့ကတင်ကြတာပေါ့နော်ဒီ Loyco မြို့လေးဟာဆိုလို့ရှိရင်အာဆီယံမှာအတန်ရှင်းဆုံးစုလေးဟိုရတဲ့မြို့ကလေးတစ်မြို့ကျွန်မပါပါတယ်။အာဆီယံအတန်ရှင်းဆုံးစုရအောင်ဘယ်လိုမျိုးစပြီးတော့လုပ်ဖြစ်ရလဲဆိုတာလေးနည်းနည်းပြောပြပေးပါဆရာ
။ဟုတ်ကဲ့။ဒီ2018တုန်းကစကိုင်းတိုင်းကဒီတန်ရှင်းဆုံးစုရတယ်ဆိုတာသိလိုက်တယ်ပြီးတော့ကျွန်တော်တို့ကဒီ2019မှာဒီတန်ရှင်းဆုံးစုကိုဝင်ပြိုင်ချင်တာ လိုက်ကောမြို့လေးရတယ်တန်ရှင်းနေပေါ့နော်တန်ရှင်းလေးနဲ့လူချောင်းနဲ့ပေါ့နော်အမတန်လိုက်ခဲ့တဲ့ဒါညာပြောတော့အဲ့မှာကျွန်တော်တို့နေနေကနောက်ထပ်ဒီခုဒီနေမြို့တော့ပေါ့နော်လိုက်ကောလည်းပို့ပြီးတော့နိုင်ငံတကာကပို့ပြီးတိလာစေချင်တာပေါ့နော်အဲ့လိုတိလာစေချင်တာနဲ့ဝင်ပြိုင်မယ်ဆိုပြီးတော့ဆုံးဖြတ်တာပေါ့ဆုံးဖြတ်တော့ငကူတော့ကတော့ဒီတန်ရှင်းအောင်တော့ထက်ရောက်တော့လုတာပေါ့ဒါပေမဲ့အဲ့လိုဝင်ပြိုင်တော့မယ်ဆိုတဲ့ချိန်မှာတော့နည်းနည်းလေးတော့ပို့ပြီးတော့ drive လုပ်ရတော့အဲ့တော့ပထမဆုံးလူလူတွေကိုလူလူမပါပဲကျွန်တော်တို့ဘာမှမဖြစ်နိုင်ဘူးအဲ့လူလူတွေကိုစီယုံရတယ်စီယုံတဲ့အခါမှာကျွန်တော် KPI နဲ့လေးရနှစ်စဉ်တစ်တိုင်ဇန်နဝါရီ15ဆိုရင်ကျင်းပတော့အဲ့တော့2019ဇန်နဝါရီ15မှာဒီဒုံမွေးဖွဲ့စည်းပြီးနောက် NGO INGO နောက်ဌာနဆိုင်ရာတွေနောက်အစိုးရအနေနဲ့မှပူးပေါင်းပြီးတော့ကျွန်တော်KRT ကျင်းပတဲ့ဒီဆယ်ရက်ပတ်လုံးစပြီးတော့မှတန်ရှင်းလုပ်ကြည့်မယ်ထပ်ပြီးတော့ပေါ့နော်အဲ့လိုမျိုးလေးရနေစလိုက်တဲ့လုပ်ငန်းလေးရနေစလိုက်တာအဲ့လိုစလိုက်ပြီးတော့မှဒီစီဗန်တရားရေးရလေဒီရက်ွက်တိုင်းရက်ွက်တိုင်းမှာသူ့နေနေငယ်တဲ့ဒါမိုက်တူသိမ်းဆဲတဲ့စနစ်လေးရှိတယ်ဒါရက်ွက်တွေပေါ့နော်ကိုယ်စားတော့ပွဲတော်မှာဒီအမိုက်တွေမမြင်ရတဲ့အနေထားလေးဖြစ်အောင်လို့ပေါ့
ဆရာတို့တခုဟိုပါပေါ့နော်ဒီလိုက်ပေါ်မှာဆိုလို့ရှိရင်အားလုံးဌာနပေါင်းစုံပေါင်းမှာဒီဟာလေးကဟိုအောင်မြင်မှာဆိုတော့ဆရာခဏခါပြောရဲရှီမင်ကနေပြီးတော့ပေါ့နော်အမိုက်တွေသိမ်းတယ်နောက်တော့ဆရာဟိုတခြားဘာတွေလောက်ရပါသေးလဲ
အဲ့တော့ဘာတွေလောက်ရပါလဲလို့ဆိုတော့ဒီ7တခုတည်းနဲ့လည်းမပြီးသေးဘူးပေါ့နော်တခြားကျွန်တော်တို့ဒီသတ်မှတ်ချက်တွေလည်းအများကြီးရှိပါတယ်မြို့ရဲ့ဒီဂုံရင်ကနဲ့ညွှန်ညီတဲ့ awareness တွေပေးသလားဂုံရင်ကနဲ့ညွှန်ညီတဲ့ center တွေရှိသလားအစရှိတယ်ပေါ့နော်ကျန်းမာရေးနဲ့ပတ်သက်လို့ရှင်လဲကျန်းမာရေးဆောင်ရှားမှုအခြေအနေအဲ့လိုတခြားဒီစံနှုန်းတွေလည်းအများကြီးရှိပါတယ်အဲကျွန်တော်တို့ကဗမာပြည်မှာပြိုင်ကြတာတော့55မြို့သုံးပုတ်56မြို့ရှိပါလေ။ဘိုက်ကောရဲ့တောင်ကြီးရဲ့ဒဝေရဲ့ပေါ့။အဲဒီမှာတော့ဘိုက်ကောကတော့ထူးထူးခြားခြားပေါ့နော်။အဲတော့ကျွန်တော်နည်းနည်းလေးဆက်ဆက်ပြီးတော့တင်ပြချင်တာတော့ကရားတယန်းသားမြို့ຫນွယ်ကိုမျိုးရှိတယ်။အဲတော့အဲ့ကိုမျိုးထဲမှာမှတစ်ဖက်နိုင်ငံကိုရောက်နေတဲ့ဒီကဲလူမျိုးတွေပေါ့နော
်
ကျွန်တော်ဘုရားပြည်နယ်မှာ9မြို့နယ်ရှိတဲ့ထဲကဒီပန်ပက်ဆိုတာဒမော့ဆူမြို့နယ်ပေါ့ဒမော့ဆူမြို့နယ်ကပန်ပက်အဲဒမော့ဆူမြို့နယ်ကပန်ပက်ကိုသွားရင်ဒီတခြားနိုင်ငံမှာတခြားတစ်ဖက်နိုင်ငံမှာဒီပြစားခံနေရတဲ့သူတွေရဲ့မူရင်းနေရာကျွန်တော်ဘုရားပြည်နယ်တွေကဒမော့ဆူမြို့နယ်ကဘာဆိုတော့လဲသိစိတ်ချင်တာပေါ့နော်ဒီကန်တိုင်းရင်းသားတွေကငူရင်းထာနေတိုင်းရင်းသားတွေကျွန်တော်တို့ဘုရားပြည်နေရပါဆိုတဲ့ဟာကိုပြောပြချက်ပဲပြောပြချက်တော့ဒီလာတဲ့လူလောက်ပဲသိုံနေမဟုတ်ဘူးနော်ဘုရားပြည်နေရဲ့လိုက်ကောရဲ့ဒီကရားတိုင်းရင်းသားကိုမျိုးရဲ့အဲ့အရာတွေပါသိစေချင်တဲ့အခါကျတော့ဒါကြောင့်လည်းအတန်ရှင်းဆုံးမျိုးဖြစ်လို့တခြားနိုင်ငံသားတွေလာရင်ပို့ပြီးတော့ကြဲကြဲပြန့်ပြန့်တိတော်အစီအစဉ်လို့လည်းအဲ့လိုကြိုးစားခဲ့တာဖြစ်ပါဘူး။ဟုတ်ကဲ့ပါ။ဟုတ်ကဲ
့။
နောက်တစ်ချက်ကတဆက်ဆက်သေးပဲ။ကျွန်တော်နောက်လူမျိုးတစ်မျိုးဖြစ်တဲ့ခရီးပေါ့နော်။ခရီးဆိုလို့ရှင်လည်းပဲခရမ်းကဲ့သို့ပဲခရီးကိုခရီးဒီဓလေထုံးတန်းနဲ့ယဉ်ကျေးမှုပြည်ပြည်ဝဝသိကြလို့ရှင်လည်း။ဟောဒေါရမကြီးသွားရင်ရပါလားဆိုတော့လေဒီတန်ရှင်ဆုံးမျိုးနဲ့အတူဆက်ဆက်ပြီးတော့နောက်ပိုင်းပို့တိပြီးတော့ခီးသွားတွေကိုဖိတ်ခေါ်ချင်တာပေါ့ဗျာ
။
ဟောအဲ့ဒီလိုပဲတခါသူများကတော့နည်းနည်း ပို့ပြီးပြောလားမပြောလားတော့မသိဘူးเนาะအဲနယူးဇီလန်ရောက်သွားတယ်လို့လေးပဲလို့ကျောစမတ်ပြူတယ်ကျွန်တော်တို့ဆင်ပြူတောင်းပေါ့ဗျာအဲ့ဒါကတော့ကျွန်တော်တို့ခရီးတိုင်းရင်းသားတွေတည်းကခရီးတိုင်းရင်းသားကုမျိုးတွေကဒီခေယောလူမျိုးတို့ရဲ့ဒလီထုံတန်းနဲ့တို့ရဲ့နေမှုထိုင်မှုရင်ကျေးမှုတွေကိုသိချင်တယ်အဲ့လိုလေးပေါ့နော်အဲ့ဒါလေးကိုဖော်ထုတ်ပြတာတဲ့နေရာမှာမူရင်းအဲလိုက်ကောလည်းသိဖို့လိုတယ်မူရင်းလိုက်ကောသိဖို့ဘလို့နည်းနဲ့သိအောင်လုပ်လဲဆိုတော့လေဒါတော့ဒီခက်ကတော့ internet ခက်ဆိုတော့သိပေမဲ့လည်းအခုလိုမျိုးဒီရှေ့တော်အားရှာမှာဒီလိုအောင်မြင်အောင်လုပ်ဒီကံလေးလုပ်ပြပြီးတော့အဲပို့ပြီးတော့ဆွဲဆောင်မှုညာပို့ရမယ်လို့လည်းယူဆတယ်နောက်တစ်ခုကလည်းဒီလိုဆွဲဆောင်မှုရဖို့အတွက်ကလည်းဒီကျွန်တော်တိုင်းသားပြည်သူတွေအားလုံးညီညွတ်ညွတ်နဲ့မပါလို့မရဘူးပေါ့နော
်
အဲ့ဒါကြောင့်ဟုတ်ကဲ့
ဆက်အခုလိုမျိုးအရှင်အတန်ရှင်းဆုံးစုရအောင်လို့ပေါ့နော်သူတို့တတ်မှတ်ထားတဲ့အချက်ဘယ်နှချက်ရှိပါလဲဆရာ
ကျွန်တော်မှတ်မိတလောက်ပြောရမစောအချက်20မှာခါဟုတ်ကဲ့အနည်းဆုံးပေါ့နော်ဒီတစ်ခေါက်စုချင်းမြင်လာတော့ဟိုပြောရရတည်တဲ့တိုင်းပါပဲလူနိုင်ကချင်းမြင်လာပါဒီတစ်ခေါက်ဟုတ
်ကဲ့ဆရာအခုလိုမျိုးပေါ့နော်ဒီအတန်ရှင်းဆုံးမျိုးဟိုအတွက်စုပေးဖို့ထင်ပါခီးတော့နိုင်ငံခြားခီးတော့ရဲ့နေပြောဆရာမြို့လေးတစ်မြို့ဆိုပြီးတော့သူတို့တတ်မှတ်တာတွေ့ရပါတယ်ဆရာအဲ့တော့နေပြောဆရာဖြစ်အောင်ဆရာတို့ဘာတွေလုပ်နေပါလဲဆရာ
လုပ်နေတဲ့အနည်း20ဝန်းကျင်လောက်ကတော့ခရီးပြည်နယ်မှာဟိုတယ်က6လုံးတောင်မပြည့်ပါဘူးကိုယ်ဆိုရင်ကျွန်တော်လုံး30ကျော်လောက်ထိဖြစ်လာတယ်ဟုတ်လားဒီခီးတော့ရဲ့ကတေဘခုပေါ့နော်တခါတပိုင်းရလည်းပဲတဘာပုံဝင်ချင်းမဖြစ်စည်းစီရလည်းဒီနိုင်ငံတကာလာတဲ့ခါဒီရင်းကျိုးမျိုးရောဘွားဘွားရှိမျိုးရောသူ့အတိုင်းကြည့်နိုင်နေတယ်ကျွန်တော်တို့ကငကိုတိုင်းရထားပေါ့နော်ပြောမစမ်းတော့ဗာဂျန်နယ်လို့လည်းပြောလို့ရတယ်အဲ့ဒီလူလေးပေါ့နော်တိတ်ပြီးတော့မပြုတ်ပြင်ထားသေးတဲ့ကြည့်နေပေါ့တော့ဒီကြားထဲမှာဒီခီးသွားလုပ်ငန်းကိုကျွန်တော်တို့တကယ်တမ်းလုပ်တာကျွန်တော်တို့ဒီ energy ဆိုတာတက်လာမှတကယ်ကိုမိမိရရဆောင်ရတာပါအဲ့ဒီရင်မှာတော့နှစ်နှစ်လောက်ကဘယ်သူကစလုပ်ပြီးနေလဲဆိုတော့ခီးသွားလုပ်ငန်းအတွက်ကိုဒီတော့အကျိုးကိုညှော်ကိုးပြီးတော့International Trade Center ပေါ့နော်ဒီ ITC ကသူကဒီမှာလာပြီးတော့အခြေပြုပေးတာပေါ့နော်ခရီးပြည်နယ်မှာလုပ်ရင်ဖြစ်နိုင်တယ်ပေါ့နော်ဒုတိယအခြေပြုခီးသွားလုပ်ငန်းလေးလုပ်ရင်ဖြစ်နိုင်စွမ်းရည်ရှိတယ်ဆိုပြီးတော့ဒီကျွန်တော်ကန်ခွန်ဆင့်နဲ့အနိကဆောင်ကဒီတနီလာလဲဆိုတော့အဲ့ခရီးရွာပေါ့အဲ့ဒီမှာသူတို့ကစပြီးတော့လေဒီ awareness ပေါ့နော်ဒီပညာပေးစီယုံစခဲ့တာပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့အစိုးရတက်လာတဲ့ခါကျတော့လေဒီခီးသွားလုပ်ငန်းတိုးတက်အောင်ကြံကြံဆောင်ရင်းနဲ့ပို့ပြီးတော့လူတည်များအောင်ဆိုပြီးတော့ဒါပါပါတယ်နောက်တစ်ခုကလည်းတကယ်လည်းတန်ရှင်းချက်လာလည်းပါပါတယ်တန်ရှင်းရင်းနဲ့ကျမ်းမာရေးကလည်းဒါတက်ရိုက်အချိုးကျနေတော့လေဒါကြောင့်တကယ်လည်းကိုကြည်နေကိုမြုပ်တန်ရှင်းဆုံးဖြစ်စေချင်လို့ဆောင်ရွက်ခဲ့တာလည်းပါပါ
ဟုတ်ကဲ့ဆရာ။ဆက်ကဒီဒီစုရဖို့အတွက်ဆိုလို့ရှိရင်နော်ဟိုတယ်ခီးတော့လုပ်ငန်းတစ်ခုလည်းလည်းမဟုတ်ဘူး။နောက်ရှိရင်တာယာနဲ့ဒီဟိုကလူမှုပါဝင်တာလည်းမဟုတ်ဘူး။ကျန်းမာရေးလည်းအရေးကြီးတယ်
။ပါပါဟုတ်ကဲ့
။ဆရာအဲ့ဒါမျိုးပေါ့နော်ဟန်ချက်နေနေဆောင်ရွက်နေကိုကျန်းမာရေးဘက်ကရောဘာတွေပံ့ပိုးပေးပါလဲဆရာ
။ကျန်းမာရေးကလည်းဘာတွေပံ့ပိုးလဲဆိုရင်သူတို့ကလည်းဒီကျန်းမာရေးသိပညာဟောပြောပွဲတွေပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့အထူးသဖြင့်ဒီကျောင်းတွေမှာဒီပညာပေးအလုပ်တွေလုပ်တယ်နောက်ဆုံးဒီမူဂျိုကျောင်းတွေအားစလူမှုဝန်ထမ်းဒီနေကလေးတင်းကျောင်းတွေအစုံအကုန်ပေါ့နော်ဒီကျမ်းမာရေးနဲ့ပတ်သက်ပြီးတော့တကူရေးကျမ်းမာမှဒီအားလုံးအတွက်အဆင်ပြေမဲ့အနေထားရှိတဲ့ပုံစံဒီကလေးတွေကျမ်းမာရေးအတွက်ကိုပို့ပြီးတော့ ဒီဒီဇိုင်းဆောင်ရွက်ပေးတာပေါ့အဲ့လိုဆောင်ရွက်ပေးရင်းနဲ့ပဲတဲ့သူတို့ကလည်းသူတို့မိခင်တွေရှိကြတယ်မိခင်တွေလည်းကျမ်းမအောင်ကျမ်းမဖို့ဆိုတာလေဒီမျိုးကတန်ရှင်းမရပါဘူးဒီသူတယောက်ထဲနဲ့လည်းတန်ရှင်းလို့မရဘူးအားလုံးကလည်းတကယ်တန်ရှင်းမအစားအသောက်အနေထိုင်ရစတန်ရှင်းမဆိုတော့အဲ့လိုတစ်ဆင့်ပြီးတစ်ဆင့်ဒါကျမ်းမအေးရတယ်ဒုက္ခနာလေးနဲ့သူဆောင်ရွက်ပေးတယ်နောက်ပန်ဖလက်တွေဝေးတယ်စာတီပြောပေါ်ကအဲဒီသူ့ယာတီနဲ့သူ့ယာတီချိန်လိုက်ယာသူချိန်လိုက်တာကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ကူပေါင်းဆောင်ရွက်ပေးတာပေါ့နောက်တစ်ခုကဒီတင်းအနေနဲ့လှုပ်ရှားတာပါပဲတဲ့အမှန်တမ်းပြောရရင်ပေါ့နော်ကျွန်တော်လူတို့အဖွဲ့အစည်းတွေအကုန်လုံးစုပေါင်းပြီးတော့ချောင်းလေးမှာတန်ရှင်းလုပ်တယ်ဒီလမ်းတစ်လျှောက်ရပ်ွက်အလိုက်တန်ရှင်းလုပ်တယ်နောက်တစ်ခုကအဲ့လိုတန်ရှင်းလုပ်ရုံနဲ့မပြီးပဲနဲ့အပိုက်ကိုတောင်းတဲ့ကိုစွန့်ပြစ်တဲ့အခြေအနေမျိုးရောက်အောင်ကျွန်တော်စီရင်ရတာပဲခုနောက်ပိုင်းတော့တောင်းတဲ့ကိုအမိုက်ပြစ်တာထက်ဆိုင်အမိုက်ကိုကိုယ့်ဟာကိုဘယ်လိုကိုယ့်အိမ်မှာကိုဘယ်လိုထိမ့်သိမ်းလဲဆိုတဲ့စနစ်ထိကျွန်တော်ပြန်ပြီးတော့စဉ်းစားတာပေါ့နော်အပြင်မှာလိုက်ကောက်နေလို့တော့ကျွန်တော်တတ်တလုံးကောက်လို့ပြီးမှာမဟုတ်ဘူးပေါ့နော်အဲ့တော့အမိုက်ကိုစနစ်ချစွန့်ပြစ်နိုင်အောင်အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်ဒီဟိုတယ်ခီးတို့စီဗန်တရားရေတို့ကျမရေးဌာနတို့နောက်ဒီခုနလူငွေအဖွဲ့အစည်းတွေအားလုံးအဲ့ဒါတော့တကယ်လဲဆောင်ရွက်နေပါ
ဒီလိုမျိုးအာဆီယံမှာဒီအသင်းရှင်းဆုံးစုရတာနဲ့ဆက်နွယ်ပြီးတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ဒီတိုင်းရင်းသားပေါ့နော်အမျိုးလွယ်စုကိုကဘာတည်အောင်လုပ်တဲ့အစိတ်ပိုင်းတဲ့တစ်ခုလဲပါပါတယ်ဆိုတော့အရန်ဟိုဝမ်းသာစရာပါဆရာ
ဟုတ်ကဲ့
ကျေးဇူးလေးအများကြီးတင်ပါတယ်ဆရာ
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အေအေကိုအကြမ်းဖက်အုပ်စုဖြစ်တတ်မှတ်ကြီးညာတင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ပြည်ခဲ့တဲ့မတ်လ23ရက်နေ့ကအစိုးရဟာအေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုမတရားအသိအဖြစ်ကြီးညာလိုက်တယ်လို့တပြိုင်နက်တည်းအကြမ်းဖက်အုပ်စုအဖြစ်လဲကြီးညာလိုက်ပါတယ်။အရင်ချိန်တွေကတော့တပ်မတော်ဘက်ကနေအေအေအပါဝင်ကိုကန့်နဲ့တောင်းပလောင်တပ်ဖွဲ့တွေကိုအကြမ်းဖက်တောင်းကျမ်းသူတွေအဖြစ်ခေါ်ဝေါ်သတ်မှတ်ခဲ့ပေမဲ့အစိုးရဘက်ကတော့အဲ့လိုသုံးနှုံးတာသတ်မှတ်တာမျိုးမလုပ်ခဲ့ပါဘူး။အကြောင်းကတော့လက်ရှိအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်လို့ဖြစ်နိုင်ပါတယ်။ကူဆိုရင်ရခိုင်ပြည်နယ်မှာတပ်မတော်နဲ့အေအေတပ်ဖွဲ့တိုက်ပွဲတွေပြင်းထန်နေခြင်းလည်းဖြစ်တာမို့အစိုးရရဲ့ဒီညင်ညာချက်ကြောင့်တိုက်ပွဲအခြေအနေတွေပိုဆိုးရွားသွားစေမလားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတွားပြီးအနှောက်အယှက်ဖြစ်စေမလားစိုးရိမ်နေသူတွေကလည်းစိုးရိမ်နေကြပါပြီအစိုးရအနေနဲ့အေအေလက်နက်ကိုင်တပ်ဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ဖို့သင့်ပါရဲ့လားနောက်ဆက်တွဲဘလို့အကျိုးဆက်တွေဆက်ပြီးဖြစ်ပေါ်လာနိုင်မလဲဆိုတာလေ့လာတင်ပြသွားပါမယ
်အရင်ခေတ်အဆက်ဆက်ကအစိုးရကိုလက်နက်ကိုင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမတရားအသိအဖြစ်ကြီးညာတာမျိုးပဲရှိခဲ့ပါတယ်။အဲ့ဒီလိုအဖွဲ့ထဲမှာပါဝင်သူတွေအားပေးကူညီသူတွေကိုမတရားအသိများအဥပဒေနဲ့အရေးယူတာမျိုးလုပ်ခဲ့ကြပါတယ်။နောက်ပိုင်းအစိုးရအနေနဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခံရက်စဲရေးတွေလှုပ်လာနိုင်တဲ့အခါမတရားအသိအဖြစ်သတ်မှတ်ထားတာကနေပယ်ဖျက်ပေးတာမျိုးလုပ်ခဲ့ပါတယ်။အခုအေအေအဖွဲ့ကတော့မတရားအသိအဖြစ်နဲ့ရောအကြမ်းဖက်အုပ်စုအဖြစ်ပါကြီးညာခဲ့ပါတယ်။မတရားအသိနဲ့အကြမ်းဖက်အုပ်စုဆိုတာအတိတ်ပဲအများကြီးကြွားချပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးဗဟုအဖွဲ့ဥက္ကဋ္ဌရဲ့ကြီးညာချက်မှာတော့အေအေအဖွဲ့ဟာရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ရုံတင်မကအပြစ်မဲ့အရက်သားပြည်သူတွေကိုဖမ်းဆီးတာတပ်ဖြတ်တာနှိပ်စက်တာကြေးရွာတွေမှာမိုင်းထောင်တာဖောက်ခွဲတာနိုင်ငံအတွင်းမှတ်ပုံတင်ထားတဲ့ရေရင်လေရင်နဲ့အခြားဆက်တဲ့ရင်တွေပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့အပြင်နိုင်ငံတော်အတွင်းအခြေပြုပြီးနိုင်ငံတော်ကိုအကြမ်းဖက်မှုကျူးလွန်လျက်ရှိတာကြောင့်အကြမ်းဖက်အုပ်စုအဖြစ်ကြီးညာရတာလို့ဆိုပါရယ်ဒီလိုသတ်မှတ်ကြီးညာချက်ကြောင့်ပထမဦးဆုံးအကျိုးတက်ရောက်မှာကတော့အေအေအဖွဲ့နဲ့ဆက်ဆက်ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံထားရသူတွေအပေါ်မှာပဲဖြစ်ပါရယ်အဲ့ဒီလူတွေကိုဖမ်းဆီးပြီးစဉ်အခါကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရတရားစွဲဆိုခဲ့တာမှန်ပေမဲ့အဲ့ဒီအချိန်ကအေအေအဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်ကြီးညာထားတာမရှိသေးပါဘူး အခုဆိုရင်အာဏာပိုင်တွေဟာအေးအေးအဖွဲနဲ့ဆက်ဆက်ပတ်သက်တယ်လို့တန်တရားရှိသူအလုံးရဲ့ဘဏ်အကောင့်တွေအပါအဝင်ပိုင်ဆိုင်မှုအလုံးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရသိမ်းဆီးဖျက်သိမ်းနိုင်တော့မှာပါ
ပြီးခဲ့တဲ့ဖြစ်စဉ်ဒီတုန်းကတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းတပ်မတော်ဟာအေးအေးအဖွဲဝင်တွေလို့မသင်္ကာရသူတွေကိုဖမ်းဆီးခဲ့ပါတယ်နောက်အဲ့ဒီလူတွေကိုရဲတပ်ဖွဲ့ပဲပြန်လွှဲပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲတာလုပ်ခဲ့ပါတယ်ဒါပေမဲ့အဲ့လိုတင်တဲ့အမှုတိုင်းလူလူလောက်မှာဆွဆွဲခံရသူတွေကိုတရားရုံးကအပြစ်မရှိလို့ဆိုပြီးပြန်လွှတ်ပေးခဲ့ပါတယ်အကြောင်းကတော့တင်လာတဲ့သက်တည်အထောက်အထားတွေမခိုင်းလုံတာအေးအဖွဲကိုလည်းအကြမ်းဖက်အုပ်စုအဖြစ်ကြီးညာထားတာမရှိသေးလို့ဖြစ်ပါတယ်အခုကိစ္စမှာတော့အစိုးရဟာအေးအဖွဲကိုထောက်ခံနေသူတွေကူညီအားပေးနေသူတွေပါဝင်နေသူတွေအားလုံးကိုဥပဒေကြောင်းအရပြင်းပြင်းထန်ထန်အပြစ်ပေးနိုင်ဖို့ရည်ရွယ်ပြီးအခုလိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်လိုက်ဖို့ရပါတယ်ဥပမာအားဖြင့်အရင်ကာလတုန်းကအေးအဖွဲနဲ့ဆက်သွယ်သူအားပေးကူညီသူတွေကိုမတရားအသိအဲ့ဥပဒေနဲ့ပဲအရေးယူခံရနိုင်ပေမဲ့အခုကြီးညာချက်ထုတ်ပြီးနောက်ပိုင်းမှာတော့အကြမ်းဖက်မှုတက်ဖြစ်ရေးဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့ပိုင်ဆိုင်သမ ्या တွေကလည်းသိသိဖြတ်သိမ်းနိုင်မှာမို့ဖြစ်ပါတယ
်တကယ်တော့အဖွဲ့အစည်းတစ်ခုကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်တော့မယ်ဆိုရင်အဲ့ဒီအဖွဲ့အစည်းဘာကြောင့်ပေါ်ပေါက်လာရသလဲရည်မှန်းချက်ကဘာလဲဘာတွေလောက်ကင်ဆောင်ရွက်နေသလဲစတာတွေကိုအသေးချာလေ့လာစမ်းကြည့်ဖို့လိုပါတယ်အေးအေးလက်နက်ကိုင်အဖွဲ့ဟာသူ့ရှေ့ကပေါက်ဖွားခဲ့တဲ့အခြားသောလက်နက်ကိုင်တိုင်းသားအဖွဲ့တွေနီးတူလူမျိုးရေးကိုအခြေခံပြီးပေါ်ပေါက်လာတဲ့အဖွဲ့အစည်းတစ်ခုပဲဖြစ်ပါတယ်အဲ့ဒီအဖွဲ့အစည်းကိုရခိုင်တိုင်းသားအများစုကြီးတွေမကရခိုင်နိုင်ငံရေးသမားတွေဥပဒေပြုရေးကိုစောင်ရွက်နေကြတဲ့လွတ်တော်အမတ်တွေကပါထောက်ခံနေကြတာထင်ထင်ရှားရှားတွေ့နိုင်ပါတယ်။သူတို့ရည်ရွယ်ချက်ကလည်း Confederation Sunday ဆိုစီအောင်တော့ကိုပိုင်အုပ်ချုပ်ခွင့်နဲ့ကိုပိုင်ပြဋ္ဌာန်းခွင့်တောင်းဆိုတိုက်ပွဲဝင်နေတာပဲဖြစ်ပါတယ်။ဒီနေရာမှာအခြားသောတိုင်းသားလက်နက်ကိုင်တွေနဲ့အများကြီးခြားနာတာမျိုးမရှိပါဘူး။ကရင်ကချင်နဲ့ရှမ်းတွေရဲ့လက်နက်ကိုင်ပုံကန့်မှုအစောပိုင်းကာလတွေမှာလုံးဝခွဲထွက်ရေးတောင်းဆိုတဲ့တာဒကတွေတောင်ရှိခဲ့တာပါလက်နက်ကင်ပုံကံမှုရဲ့သဘောတဘာဝအရာအစိုးရစစ်တပ်ကိုတိုက်ခိုက်တာအပြင်တာမန်ပြည်သူလူထုအပေါ်ယာစွေးမှုကျူးလွန်တာတွေအရက်ဘက်ဆိုင်ရာတွေကိုပြစ်မှတ်ထားတာတွေလည်းပေါ်ပေါက်ကောင်းပေါ်ပေါက်နိုင်ပါတယ်ဒီလိုပြောလိုက်ခြင်းအပြင်နိုင်ငံရေးသမားတွေလွတ်တော်အမတ်တွေအရက်သားတွေအရက်ဘက်ဆိုင်ရာတွေကိုအေးအေးအဖွဲကပြစ်မှတ်ထားတိုက်ခိုက်တာလူခွင့်ရေးချိုးဖောက်တာစစ်ယာစွေးမှုကျူးလွန်တာတွေကိုမှန်ကန်တယ်ဆိုပြီးထောက်ခံတာမျိုးတော့မဟုတ်ပါဘူးလက်နက်ကိုင်တပ်ဖွဲ့တွေမှားယွင်းလေးရှိတဲ့ကျူးလွန်လေးရှိတဲ့သဘောတဘာဝတွေဖြစ်နားလည်ဖို့ဖြစ်ပါတယ်ဒီလိုလောက်ရမျိုးတွေမြမတက်မတော်အပါဝင်အခြားသောတိုင်းသားလက်နက်ကိုင်တွေလည်းကျူးလွန်ခဲ့ဘူးကြတာကြီးပါပဲကရင်နဲ့ရှမ်းလက်နက်ကိုင်တွေဆိုရင်နိုင်ငံခြားသားတွေကိုပြန်ပေးဆွဲတဲ့အထိလောက်ကန်ခဲ့ကြဘူးပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်တိုင်းသားလက်နက်ကိုင်တွေရဲ့ပုံကန့်မှုကိုဖြေရှင်းရမှာနိုင်ငံရေးနည်းလမ်းအရဖြည့်ရှင်းမှပဲအောင်မြင်မယ်လို့အလုံးကလက်ခံထားကြပြီးသားပါဒီလိုအခြေအနေမျိုးမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကြီးညာလိုက်ခြင်းဟာငြိမ်းချမ်းရေးအတွက်နိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းနဲ့အပြေရှာရေးအတွက်အထောက်အကူဖြစ်စေမှာမဟုတ်တာကတော့သိကြပါဗျ
။လက်ရှိမြန်မာနိုင်ငံဟာပြည်တွင်းစစ်ပြည်ထနာတန်းတွက်ကျော်လောက်ရှိမဲ့မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားရတဲ့ပြည်ထနာICJ အပြည်ဆိုင်ရာတရားရုံးမှာတရားစွဲခံထားရတဲ့ပြဿနာဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနှောက်အယှက်ပြုနေတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမအောင်မမြင်ဖြစ်သွားတဲ့ပြဿနာစသဖြင့်ပြဿနာပေါင်းများစွာအပြင်အခြားကမ္ဘာနိုင်ငံတွေနီးတူကိုရိုနာဗိုင်းရပ်စ်ပြဿနာကြီးကိုလည်းရင်ဆိုင်နေရပါတယ်ဒီလိုအခြေအနေမျိုးမှာအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ကြီးညာလိုက်ခြင်းဟာငြိမ်းချမ်းရေးအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေအတွက်အကျိုးဖြစ်ထွန်းစေမှာမဟုတ်တလို့အမုံတရားနဲ့စစ်မီတောက်ကိုပဲပိုကြီးမားလာစေနိုင်ပဲဖြစ်ကြောင်းပ
ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာမြန်မာတချင်းလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးဦးမှာပါ။အခုတော့အရင် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ VOE Facebook ထုတ်လွှင့်ချက်တွေရဲ့အောက်မှာလာပြီးတော့ရေးကြတဲ့မှတ်ချက်တွေလေးကိုပြောပြပေးချင်ပါတယ်နော်။ဦးနေမင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကကဘာကပေးသတင်းတွေကိုပုံမှန်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ VOE ရဲ့အခက်တူတူရေးလာပါတယ် ဆိုင်းကိုဆိုတဲ့သောရရှင်ကတော့ VOE ကျွန်တော်တရက်ကို9000လောက်ရနေတာအခုဆိုရင်တော့3000လောက်တောင်မရတော့ပါဘူးတဲ့အလို့အခိုင်တွေတော်တော်ဒုက္ခရောက်ကုန်တာပါဆိုပြီးတော့အခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအလို့တွေပိတ်လူတွေလည်းအလို့မလာရလို့ဝင်ငွေတွေမရတော့ပဲဒုက္ခတွေရောက်နေပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာပါချစ်ကောင်းဆိုတဲ့သောရရှင်ကတော့ဝူဟန်ကစတဲ့ကိုရိုနာဗိုင်းရပ်စ်ကိုတရုတ်အစိုးရကမြို့နယ်တစ်ခုလုံးပိတ်ပြီးတော့ပိတ်ထားခံခဲ့ရတဲ့လူတွေကိုစောင့်ဝင်နေရေးကျန်းမာရေးဘလို့စီစဉ်ဆောင်ရွက်ပေးခဲ့လဲဆိုတာမြန်မာအစိုးရကလည်းနီးနာယူသင့်ပါတယ်ဆိုတော့ရေးလာပါတယ်ရှင်။ဒါကတော့ကမ္ဘာနိုင်ငံတွေမှာအခုလောလောဆယ်လှင်းလင်းမြန်းမြန်းကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့နိုင်ငံတွေအားလုံးမှာဒုက္ခရောက်နေကြတာအခုမြန်မာနိုင်ငံကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေဒီမဲ့ကိုရိုနာဗိုင်းရပ်စ်ပိုးဆက်ပြီးတော့ရောက်ရှိလာတဲ့အတွက်ကြောင့်မလို့လူတွေလည်းစိုးရိမ်နောက်ပြီးတော့အလုပ်တွေလည်းမလုပ်နိုင်အခုလိုမျိုးအခြေအနေတွေဆက်ပြီးတော့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။ View အစီအစဉ်တွေကိုအမြဲတမ်းနားဆင်လာပါတယ်လို့ရေးလာတဲ့သောရရှင်ကတော့သူခက်ကြကြတဲ့ကရေးလာတဲ့စာတစ်ခုအရင်တွေ့ရပြီးတော့မှကျမတို့ view messenger တွေကနေပြီးတော့ဒီတစ်ခေါက်အစာထည့်ရေးလာတာပါသူက view ကိုအဆက်အသွယ်ရလို့ဝမ်းသာလိုက်တာတဲ့ view နားထောင်လာတာနှစ်ဘလောက်တောင်ကြာမှန်းမသိတော့ပါဘူးကိုရင်ဘဝဆရာတော်ကြီးနားတဲ့ကဝါသနာပါရတာအခုအသက်တောင်58နှစ်ရောက်ခဲ့ပါပြီအလုံးမခင်မဲ့နားဆင်ခဲ့ပါလေတဲ့အင်္ဂလိပ်စာမတက်တော့အဆက်အသွယ်ဘယ်လိုလုပ်ရမှန်းမသိဖြစ်နေခဲ့တာပါဆိုပြီးတော့ဒီသောရရှင်ကအခုလိုမျိုးမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်သတင်းတွေလွှင့်ပေးတဲ့ view ရေအဖွဲ့သားတွေအားလုံးမင်္ဂလာပါဆိုပြီးတော့ Facebook ကနေ Facebook Messenger တုံးပြီးတော့စာရေးလာတာပါရှင်ဒီသောရရှင်ကအခုဖြစ်ပေါ်နေတဲ့ကပေးဆိုးနဲ့ပတ်သက်ပြီးတော့သတင်းတွေတင်ဆက်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်တဲ့
မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်သတင်းတွေလွှင့်ပေးတဲ့ view ရေအဖွဲ့သားတွေအားလုံးမင်္ဂလာပါဗျာအခုဒီဖြစ်ပေါ်နေတဲ့ယောဂနဲ့ပတ်သက်လို့သတင်းတင်ပြတဲ့နေရာမှာကျွန်တော်အနေနဲ့ကတော့ VUE နဲ့ပဲအမှားအမှန်ကိုခွဲခြားပါရယ်ဟုတ်တယ်လေဘလောက်ပဲသတင်းတင်ပါစီရေဒီယိုကမကြေညာလို့ရှိရင်သတင်းမှန်ဆိုတာလုံးဝမဖြစ်နိုင်ပါဘူးအထူးသဖြင့် VUE ပေါ့ဗျာဒါကြောင့်လည်း VUE သတင်းကိုလက်လွတ်မခံပါဘူးစိုက်ပျိုးရေးသမားဆိုတော့ငားချိန်အတန်လွှင့်တာသိပေမဲ့ည9:00နာရီသတင်းကြားတော့မှနားထောင်နိုင်ပါလေမဟိတနာကျော်ကြီးမြန်မာဆိုတော့ပဲကျော်ဆိုလို့ရှိရင်နှစ်ပြန်ကျော်ကပူကောင်းတာသိမှာပါဗျာအဲ့လိုပဲကျွန်တော်တို့လည်းရင်းနှီးချမ်းတောက်ရင်းနဲ့9နိုင်ပြီးလို့10နိုင်တကြော့ပြန်နားဆင်ပြီးတော့မှအိပ်ဖြစ်ပါတယ်ရေးချင်တာကတော့အများကြီးပါရှင်နေမှာစုလို့ပါတော်ပါပြီဗျာအဖွဲ့သားတွေအားလုံးစိတ်ချမ်းသာကုချမ်းမှာရှိကြပါစေ
ဟုတ်ကဲ့ပါလောလောဆယ်တော့ကိုရိုနာကပ်ယောဂါဒီရေးပေါ်အခြေအနေကြောင့်ကျွန်တော်တို့ view ရေးအဖွဲ့သားတွေအားလုံးတယောက်မှယုံမှမရှိဘဲနဲ့အိမ်တွေကနေအတီးတီးအဝေးကနေအလုံးလုံးကြရတာဖြစ်ပါတယ်အဝေးကနေအတန်လွှင့်ကြရတာပါဒါကြောင့်မလို့လောလောဆယ်ကျွန်တော်တို့6နိုင်ခွဲကနေ9နိုင်ညနေအစီအစဉ်ကိုခဏရင်နားထားပါရနော်ဒါကြောင့်မလို့ကျွန်တော်တို့မနေ့ပိုင်းတစ်ခါညပိုင်းည9နိုင်ကနေ10နိုင်တစ်ခါသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ရက်တိုင်းကျွန်တော်တို့ထုတ်လွှင့်ပေးနေကြအချိန်ဒီမှာမိနစ်30သာထုတ်လွှင့်ပေးနေပါတယ်ရှင်။ဗီဒီယိုကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ Southern Type ဆိုတဲ့သောရရှင်ကတော့ VOE အစီအစဉ်တွေကိုနားထောင်လို့မရလို့ပါဆိုပြီးတော့အခုလိုမေးလာတာပါ
။မင်္ဂလာပါ။ VOE ဝိုင်းတော်သားများအားလုံးကိုစိတ်နှဖျားစမ်းမချမ်းသာကြပါစေ။ကျွန်တော်ကတော့ VOE သတင်းတွေကိုနေ့တိုင်းနားထောင်ဖြစ်ပါတယ်။ဒီမတ်လ28နေ့ကြတော့မှပဲည9နာရီသတင်းဖွင့်လိုက်တာအင်္ဂလိပ်လူကြီးပြောနေတော့ကျွန်တော်တလုံးမှနားမလည်လို့ပါကျွန်တော်ဖုန်းကပဲလိုနေတာလားဒါမှမဟုတ်အတန်လွှင့်တာမှားများနေသလားမဟိတနာချုပ်ကိုမေးပြပါခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်ကဒီ Messenger ပေါ်မှာသူဘယ် application ကနားထောင်လဲဆိုတာလဲဟိုတက်ပုံရိုက်ပြီးတော့ပို့လာပါတယ်ရှင်အဲ့တော့ဒီမှာတွေ့တာ VOA ဆိုတဲ့ကျွန်တော်တို့အမှတ်ဒါဟုတ်ပါတယ်ဒါပေမဲ့ VOA English ကျွန်တော်တို့ရဲ့ဒီ English ဌာနရဲ့ application ကို download လုပ်ထားတာတွေ့ရပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်း application ကို download လုပ်ယူပြီးတော့နားထောင်ကြည့်ပါလို့ပြောချင်ပါတယ်เนาะဒီသောရရှင်လိုပဲနောက်ထပ်သောရရှင်တွေ့တဲ့ကလည်း VOA ခင်ဗျားတဲ့ radio season နားထောင်ရတာမြန်မာဘာသာမဟုတ်ဘဲတခြားဘာသာရောက်နေလို့အကျေးဇူးပြုပြီးအကြံပေးဖို့မေတ္တာရက်ခံပါတယ်တာရနာဆင်သူဖြစ်ပါတယ်ဒီမှာကိုသွေးသစ်ကိုမေးနေတာကဘယ်ကနေနားထောင်တယ်လဲဆိုရရဲ့ဘယ်အချိန်နားထောင်တယ်လဲဆိုရရဲ့ပါကျမတို့ဒီမြန်မာနိုင်ငံကိုလွှင့်တဲ့မီတာလှိုင်းတို့ဟိုဂျိုရုဆလောင်ကကျမတို့အတန်လွှင့်ချိန်မဟုတ်ပဲတခြားအတန်လွှင့်ချိန်တွေဆိုရင်တော့တခြားဘာသာကျမတို့အိန္ဒိယချင်းဥမာထိုင်းတို့လောတို့အဲ့လိုမျိုးဘာသာစကားတွေလာတတ်ပါတယ်ရှင်ဒါကြောင့်မလို့ဗမာဘာသာမဟုတ်ပဲတခြားဘာသာရောက်နေတယ်ဆိုတာဘယ်မှာနားထောင်တယ်လဲဆိုတာသိချင်ပါတယ်เนาะသိကြတာကတော့ကျမတို့ VOA Facebook ကနေပြီးတော့နားထောင်မယ်ဆိုရင်တော့အဲ့မှာဆိုရင်တော့ဒီမြန်မာစာမျက်နှာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့မြန်မာအစီအစဉ်တွေပဲလာမယ်ဆိုတာသိကြပါတယ်အဲခုနကတော့သောရရှင်ကိုစောတန်းထိုက်လဲဒီကိစ္စကိုပဲမေးထားလို့ကိုစောတန်းထိုက်ကိစ္စကတော့ရှင်းပါတယ်ဟို VOA English ပိုင်းရဲ့ application ကို download လုပ်ထားတာဖြစ်ပါတယ် ဒီတော့ကျမတို့ရဲ့ application ကို download လုပ်ချင်နေဆိုရင်ကျမတို့ Facebook မှာလည်းတွားကြည့်လို့ရတယ်နောက်ပြီးတော့ကျမတို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတွားကြည့်ရင်ဘယ် application ကိုမှမှန်ကန်ကန် download လုပ်လို့ရမလဲဆိုတာကျမတို့အသေးစားဖော်ပြထားပါတယ်ကျမတို့ရဲ့ radio အစီအစဉ်ဒီမှာရောရုပ်မြင်သံကြားအစီအစဉ်ဒီမှာပါဒီ application download လုပ်နေကိုလည်းတိကျပြောပြထားပါတယ်ရှင်ကိုစောတန်ထိုက် download လုပ်တဲ့ application ရဲ့ဟိုအမှတ်သားလေးနေရာမှာကျမတို့မြန်မာစာလေးနဲ့ video မြန်မာပိုင်းဆိုတာလေးပါရပါမယ်နော်လောလောဆယ်ကျမတို့အစီအစဉ်ဒီကိုဒီ Facebook စာမျက်နှာကနေပြီးလဲကြည့်ရှုနားဆင်လို့ရတယ်ဆိုတာအသိပေးချင်ပါတယ်ရှင်စာရေးတဲ့အတွက်အားလုံးကျေးဇူးတင်ပါတယ်တော်ရစမမကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါကျမတို့ VA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေဂျင့်ပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆူတောင်းပေးသွားပါတယ် VA ရဲ့ Facebook စာမျက်နှာပေါ်မှာ VA သတင်းဌာနနဲ့ပတ်သက်ပြီးတော့မှတ်ချက်ရေးလာတဲ့တော်ရရှင်နောက်တစ်ယောက်ကတော့တော်ရရှင်မတ်ဦးဖြစ်ပါတယ်ဒီတော်ရရှင်က VA ကြောင့်အသိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆုလာပါတယ်ရှင်
VA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါသတင်းသိရအောင်ရိုးရိုးနားထောင်တာပါ internet web မှာနားထောင်တဲ့နောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးရများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်ဦးကျော်စံသာ VUE ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ် view သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေဆိုတာ view သတင်းထောက်တွေရဲ့မိကွန်းတိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်ဥပမာဦးတန်းလွင်ချွန်းဦးကျော်စန်းသားကိုကျော်ကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းမျက်နှာတွေနားထောင်ချင်းသိနိုင်ပါတယ်အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ view မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်မြန်မာပြည်သူတွေကိုလည်းအပါသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA စီစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတို့ကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့ဒေါ်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးသေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လဲဒီဒေါ်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်နေနိုင်ဆိုတဲ့တော်ရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်ခင်မကြီးကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်ရှင်းတင်ရှိတိုက်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ် VOA အောင်မြင်ပါစေဆိုပြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်ဒီထက်ကတော့ရှင်ခန့်ရောင်စဉ်ကတော့ဒီစီစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးဆိုလာတာပါမွေးဆိုတဲ့တော်ရရှင်ကလည်း American 3 ADM သင်ကန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 1.2 1.3 သားတွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်တဲ့။ကျမ်းမာရေးအစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမ်းမာရေးအန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရစီမဲ့ကျမ်းမာရေးအတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကျေးဇူးတင်ကြောင်းရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိုက်တက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။ဆက်ပြီးတော့သရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတေးလက်ဆောင်ဖြစ်နေအဖြောပြေးပေးကြပါတယ်ရှင်ဝနတီဆူထားတဲ့အချစ်ဆိုတဲ့သချင်းလေးကိုသရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
mai giù le nasse tue fai muore me ci ma io te ne le piume na me se uno te make leia quel giorno mes galonwe to get me she out on le ben le na fa tire so a tuare make leia e andu dia si te tonai ne a tear my in my side shake gvago mi so pie pon lue me a tear hapu kakere
ဝနာတိဆိုထားတဲ့အချက်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာကပ်ရောဂါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အီရန်နိုင်ငံကပန်းအလှပညာရှင်တဦးဟာပန်းခြင်းထဲမှာလက်သန့်ဆေးရည်ပိုးသတ်ဆေးတွေထည့်ပြီးရောင်းချပေးနေပါတယ်။နယ်သာလန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပန်းတွေအယောင်ကျသွားပြီးပန်း80ရာခိုင်နှုန်းလောက်ကိုနေ့စဉ်ဖျက်ဆီးနေရပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်။ကိုရိုနာကမ္ဘာကပ်ရောဂါရင်ဆိုင်နေရတဲ့အီရန်နိုင်ငံကပန်းဆိုင်တစ်ခုဟာပန်းအလှချင်းတွေထဲမှာလက်သန့်ဆေးရည်တွေပိုးသတ်ဆေးတွေလက်အိတ်တွေနှာခေါင်းဆီးတွေထည့်သွင်းရောင်းချနေပါတယ်။ဗိုက်ဂရမ်မျိုးအခြေဆိုင်ပန်းအလှပညာရှင်အဘီဟတ်မိုဟာမက်ဟာသူ့အမေကလက်သန့်ဆေးရည်တွေပိုးသတ်ဆေးတွေဝယ်ခိုင်းရာကနေအခုလိုအကြံဉာဏ်ရသွားတာပါ။အမေအတွက်လိုအပ်တာတွေပေးမယ်ဆိုတဲ့စိတ်ကူးနဲ့အခုလိုနှင်းစီပန်းချင်းထဲမှာဆေးဘူးတွေကိုထည့်ပေးခဲ့တာပါ။သူဖန်တီးမှုလေးကို Facebook ပေါ်တင်လိုက်ပြီးတဲ့နောက်မိတ်ဆွေတွေကလည်းသဘောကျနှစ်သက်တဲ့အတွက်ဝယ်ယူအားပေးမှုတွေရှိနေပါတယ်။ဤဘက်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း120ကျော်ရှိနေပြီးလူစုလူဝေးလုံးတာအားလုံးကိုပိတ်ပင်ထားပါတယ်။ဗိုင်းရပ်စ်ကူးစက်မှုအဓိကဖြစ်ခဲ့တဲ့နိုင်ငံ73ခုကလာရောက်လည်ပတ်တာတွေကိုလည်းတားမြစ်ထားပြီးတော့အီရန်၊တရုတ်၊တောင်ကိုရီးယား၊အီတလီ၊ဂျပန်၊ထိုင်း၊စင်ကာပူကူဝိတ်နဲ့ဘာရိန်းနိုင်ငံတွေကပြန်လာတဲ့အီရန်နိုင်ငံသားတွေကိုလည်း14ရက်ကိုဘာသာကိုအိမ်မှာပဲနေဖို့အာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံမှာနှစ်စဉ်ရွေးဥရာတီရောက်ပြီးဆိုရင်ကျူးလက်ပန်းပွဲတော်ကျင်းပနေကြဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဒီနှစ်မှာတော့နိုင်ငံရဲ့အမျိုးသားထိမ့်မတ်ပန်းဖြစ်တဲ့ကျူးလက်ပန်းတွေအပါအဝင်တခြားပန်းတွေကိုတန်နဲ့ချီဖျက်ဆီးပစ်နေရပါတယ်။နေ့စဉ်ပန်းတွေတန်းနဲ့ချီဖြည့်ဆည်းပစ်နေရပြီးတနင်္ဂနွေလုံးစိုက်ပျိုးထုတ်လုပ်မှုရဲ့80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ရှိမယ်လို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဥရောပတိုက်တစ်ခုလုံးမှာပန်းဝင်မဲ့သူမရှိတော့တာကြောင့်အခုလိုဖြည့်ဆည်းပစ်နေရတာပါပန်းတွေကိုလေလံပစ်တဲ့နေရာတွေမှာပဲဖြည့်ဆည်းနေတာဖြစ်ပြီးလေလံပွဲလုပ်ခဲ့တဲ့နှစ်တရာကျော်အထွေမှာအခုလိုဖြည့်ဆည်းရတာပထမဦးဆုံးပဲလို့ဟော်လန်တော်ဝင်ပန်းစိုက်ပျိုးသူများအသင်းပြောခွင့်ရကပြောပါရယ်ပန်းဆိုင်ပြိုးသူတွေကိုအစိုးရကအကူအညီပေးလိမ့်မယ်လို့မျှော်လင့်နေပြီးတော့ အစိုးရအကူအညီဒါမရရင်တော့အားလုံးဒီပါဒေဝါလီလူမွေးစင်းခံရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုနေကြပါရဲ့ရှင်
ရုရှားနိုင်ငံမော်စကိုမြို့မှာတော့အရက်ဘားတစ်ခုကကိုရိုနာဗိုင်းရပ်စ်ကြောင့်စိတ်ဖိစီးတာတွေဖြေပြောင်းနိုင်ဖို့အတွက်ကောက်တေးတစ်မျိုးတီထွင်ရောင်းချနေပါတယ်။အယောင်တောက်တောက်နဲ့ဒီကောက်တေးကိုလည်းကိုရိုနာဗိုင်းရပ်စ်ကိုအစွဲပြုပြီးကိုရိုနာဗိုင်းရပ်စ်လို့နာမည်ပေးထားပါတယ်။မော်စကိုမြို့ကရေဗက်ကာအရက်ဘားမှာရနိုင်တဲ့ဒီကောက်တေးကိုဖန်ကွက်ထဲထည့်ထားတဲ့ဆေးထိုးအပ်နှစ်ချောင်းနဲ့ဖန်တီးထားတာပါ။ဆေးထိုးအပ်တစ်ချောင်းကအစိမ်းအောင်ဖြစ်ပြီးဗိုင်းရပ်စ်ပိုးကိုကိုစားပြုပါတယ်။နောက်တစ်ချောင်းကတော့ဖြည့်စေးအနီရောင်ဖြစ်ပါတယ်ဒီကောက်တေးအရက်ထဲမှာဘာရီပါတယ်လဲဆိုတာကိုတော့ဘားဆိုင်မန်နေဂျာကဖြေကြားဖို့ညင်းဆိုပြီးတော့ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာတာကိုကြောက်ရွံ့ထိတ်လန့်မှုပြေလျော့စေဖို့ဖြစ်တယ်လို့ပြောပါတယ်ရုရှားနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတိပြုနိုင်သူ200နီးပါးရှိနေပြီးတော့သေဆုံးသူတယောက်ရှိပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်တင်ကူးစက်ရာတရုတ်နိုင်ငံဝူဟန်မြို့မှာတော့လာပေါင်းများစွာမြို့အဝင်ထွက်တည်ပိတ်ထားခဲ့ပြီးတဲ့နောက်အခုခါမှာတော့ဖြည်းဖြည်းချင်းပြန်ဖွင့်ပေးလာနေပြီးယထာတွေလည်းပြန်ပြေးဆွဲနေပြီဖြစ်ပါတယ်။ဒါပြင်အာနာပိုင်တွေကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုအမြင့်ဆုံးကနေအလယ်လက်ဆင့်ကိုချပေးလိုက်ပါတယ်။တစ်ချိန်တည်းမှာပဲ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာတော်မှာသေဆုံးသူဦးရေဟာစနေနေ့ကအထိ3000ကျော်ရှိသွားပြီဖြစ်ပြီးအခုဆိုရင်ကမ္ဘာတော်မှာရောဂါကူးစက်ခံရသူစုစုပေါင်း6,600ကျော်ရှိလာပြီဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာလည်းရောဂါကူးစက်ခံသူ13,000ကျော်ရှိလာတာကြောင့်ကမ္ဘာမှာရောဂါကူးစက်ခံရဆုံးနိုင်ငံဖြစ်လာပါတယ်။ဥရောပတိုင်းမှာတော့အီတလီနဲ့စပိန်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဝါးဆုံးဖြစ်တဲ့နိုင်ငံတွေဖြစ်ပါတယ်။အီတလီမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ1000ကျော်ရှိပြီးကူးစက်ခံရသူ9000ကျော်ရှိတယ်လို့ဝန်ကြီးချုပ်ဂျီဆာဘီကွန်တီကကြေညာပါတယ်။ချိန်ထဲမှာပဲဗိုင်းရပ်စ်ကူးစက်ခံရသူတွေကပြန်ကောင်းလာတဲ့သူ1400ကျော်ရှိတာကြောင့်ရောဂါကူးစက်မှုဖြစ်ပွားချိန်ကစလို့တရက်ထဲမှာအများဆုံးရောဂါပျောက်ကင်းတာဖြစ်ပါတယ်။စပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာအမြင့်ဆုံးအထိရောက်လာကနေဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူတွေဆေးရုံကိုဇက်တိုက်ရောက်လာနေတာကြောင့်လဲဆေးရုံတွေအနေနဲ့ကုသပေးနိုင်တဲ့အခြေအနေထက်ကျော်လွန်နေပြီဖြစ်တယ်လို့စပိန်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။ဒါပြင်ကမ္ဘာတော်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်း86ယောက်ဟာ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံထားရတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကိုလာရောက်မဲ့နိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာယာယီဆိုင်းထားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမတ်လ28ရက်နေ့နေသွင်းနဲ့ကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်ပွားမှုကိုကာကွယ်ထိန်းချုပ်တဲ့အစည်းအဝေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့မြန်မာနိုင်ငံကိုတခြားနိုင်ငံအသီးသီးကလာရောက်မဲ့နိုင်ငံသားအလုံးအပေါ်မှာပြည်ဝင်မှုဆိုင်ရာယာယီကန့်သတ်ချက်တွေချမှတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ကြေညာချက်အရမတ်လ29ရက်နေ့ညသကောင်အချိန်ကစလို့ပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေကိုယာယီရဆိုင်သွားမှာဖြစ်ပါတယ်။ဒီကန့်သတ်ချက်အရမြန်မာနိုင်ငံဆိုင်ရာတန်တမန်တွေမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလက်အောက်ခံဝန်ထမ်းတွေမြန်မာနိုင်ငံနဲ့အပြန်အလှန်ပြေးဆွဲနေတဲ့တင်းမောနဲ့လေယာဉ်ဝန်ထမ်းတွေကလွဲပြီးတခြားဘယ်ပြည်ဝင်ခွင့်ဗီဇာအမျိုးအစားကိုမှထုတ်ပေးမှာမဟုတ်ဘူးဆိုပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့နယူးယောက်၊နယူးဂျာစီနဲ့ကနက်တီကက်ပြည်နယ်တွေကိုအဝင်ထွက်တွေပိတ်ဆို့ဖို့ကိစ္စကိုလှုံ့ဆော်တော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောလိုက်ပါတယ်။အဲဒီပြည်နယ်၃ခုကပြည်နယ်အုပ်ချုပ်ရေးမှုတွေကဒါကိုလက်မခံပဲပြန်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာကြောင့်သမ္မတထရန့်ကဒီအစည်းအဝေးကိုမလုပ်တော့ဘဲနောက်ဆုတ်သွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒီပြည်နယ်တွေမှာခီးသွွာလာမှုတွေကိုတင်းတင်းကြပ်ကြပ်လှုံ့ဆော်ဖို့ကိုလည်းသမ္မတထရန့်ကညွှန်ကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့အစောပိုင်းမှာမစ်ဆိုင်းဒုံးကျည်နှစ်ဆင်းကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ရောဂါကျရောက်နေတဲ့ကြားကအခုလိုဒုံးကျည်စမ်းသပ်ခဲ့တာဖြစ်လို့ဒုံးကျည်လက်နဲ့စမ်းသပ်ထုတ်လုပ်နေတာကိုရပ်ဆိုင်းမှာမဟုတ်ဘူးဆိုတာကိုလည်းပြသခဲ့ပါတယ်။ဒီနေ့အတွက်သတင်းတွေကတော့ဒီလောက်ပဲဖြစ်ပါတယ်။ VOA American အသံကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို9.25 25 30နဲ့ line meter 190လို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.